ပြည်ထောင်နိုင်ငံမှာတော့ဒုတိယအကြော့ရွေးကောက်ပွဲတွေကိုဒီနေ့မှာကျင်းပနေပြီးတော့ပြည်ထောင်နိုင်ငံသားတွေမဲပေးနေကြပါတယ်ဒီရွေးကောက်ပွဲကနေ Marine Le Pen ရဲ့လက်ရဆုံး National Rally Party အနေနဲ့သမိုင်းဝင်အောင်ပွဲကိုရရှိသွားနိုင်သလိုပါလီမန်မှာဘယ်ပါတီကမှအပြတ်အသတ်အနိုင်မရပဲနိုင်ငံရေးအနေနဲ့ချီပြီးတော့ရှေ့မတိုးနောက်မဆုတ်ဖြစ်တဲ့အနေအထားလည်းရောက်သွားနိုင်ပါတယ်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာသူ့ရဲ့အလဲလက်ဝါဒီတွေရှုံးနိမ့်ပြီးတဲ့နောက်ပြင်သစ်သမ္မတ Emmanuel Macron ကပါလီမန်ကိုဖြတ်သိမ်းပြီးတော့ရွေးကောက်ပွဲကျင်းပဖို့လှုပ်ခဲတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ပြင်သစ်မှာရွေးကောက်ပွဲကိုအခုလိုရုတ်တရက်ကျင်းပလိုက်တာကယူကရိန်းစစ်ပွဲပါဝင်ကမ္ဘာလုံးဆိုင်ရာသံကင်းတမန်ကင်းအနေထားနဲ့ဥရောပတိုက်ရဲ့စီးပွားရေးတည်ငြိမ်မှုတွေပေါ်မှာပါကြိုးတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ပထမအကြော်ရွေးကောက်ပွဲမှာတော့ FIFA ကနေလာရောက်ရွှေပြောင်းအခြေချနေထိုင်သူတွေကိုစန့်ကျင်တဲ့ Marine Le Pen ရဲ့ National Rally မျိုးသားရေးဝါဒီပါတီကမဲအများဆုံးအနိုင်ရခဲ့တာပါ။ပြင်သစ်ပါလီမန်မှာအမှတ်နေရာစုစုပေါင်း989နေရာရှိပြီးတော့ပြည်ထောင်နိုင်ငံသား49တန်းကျော်ကမဲပေးဖို့အတွက်စီရင်ပေးထားကြတာဖြစ်ပါတယ်ခင်ဗျာ